မေရိကန်နဲ့ထိုင်းနိုင်ငံတို့ပူးတဲ့သမဂ္ဂရာပြုတဲ့နှစ်စဉ်စည်းရေးလေ့ကျင့်မှုကိုတနင်္လာနေ့မှစတင်မှာဖြစ်ပြီးဒီနှစ်မှာတော့ကိုဗစ်ကပ်ရောဂါကြောင့်ပမာဏလျှော့ချပြီးလို့ဖို့စီစဉ်ထားပါတယ်။ပုံမှန်လုပ်နေကြစည်းရေးလေ့ကျင့်တာမျိုးထက်အများအပြင်လူသားဆန္ဒမှုအကူအညီပေးဆိုင်ရာလေ့ကျင့်ခန်းတွေကိုသတင်းနှပတ်ကြာလုပ်ကြမှာပါ။ Cobra Go ရွှေမွေဟောင်းလို့အမည်ပေးထားတဲ့ဒီစည်းရေးလေ့ကျင့်မှုမှာမြန်မာနိုင်ငံကလေးလာသူဖြစ်တယောက်ခဲ့ဘူးဝိမေပြီးခဲ့တဲ့နှစ်ကမပါဝင်ခဲ့တယ်လို့ဒီနှစ်မှာလည်းမပါပါဘူး။အခုလိုမြန်မာနိုင်ငံမပါဝင်တာဟာဆီယနာတင်ထားတာနဲ့မသက်ဆိုင်ဘူးလို့ထိုင်းကာကွယ်ရေးဌာနပြောခွင့်ရ Conchik Tantravanish ကပြောတဲ့အကြောင်း Riders တင်မှာရေးထားပါတယ်။ထိုင်းစစ်တပ်ဟာမြန်မာစစ်တပ်နဲ့ဆက်ဆံရေးကောင်းမှုနဲ့တမိုင်းကြောင်းရှိထားပြီးအမေရိကန်ကတော့စစ်တပ်အာဏာသိမ်းမှုကိုပြစ်တင်ရှုတ်ချထားတာပါ။မလ9ရက်နေ့ထိလုံးမဲ့အခုစီရေးလေ့ကျင့်မှုမှာတရုတ်နိုင်ငံနဲ့တူအိန္ဒိယ၊ Indonesia ၊ Tongkorea နဲ့ Australia နိုင်ငံတွေကတက်ဖို့ဝင်နေပါဝင်မှာဖြစ်ပါတယ်။အမေရိကန်တပ်ဖွဲ့ဝင်1200နီးပါးနဲ့ထိုင်းတပ်ဖွဲ့ဝင်2000ပါဝင်မှာဖြစ်ပြီးလူသားဆန္ဒမှုအကူအညီပေးဆိုင်ရာလေ့ကျင့်ခန်းတွေလုပ်သွားကြမှာပါ။ကြီးအစ်စ်နဲ့ပြစ်ခတ်လေ့ကျင့်တာ၊ကမ်းတဲ့လေ့ကျင့်ခန်းနဲ့ကယ်ဆယ်ရေးဆိုင်ရာလေ့ကျင့်ခန်းတွေဒီနှစ်မှာမပါပါဘူး။2019ခုနှစ်ကလေ့ကျင့်ခန်းမှာအမေရိကန်တပ်ဖွဲ့ဝင်4500နီးပါးပါခဲ့ပြီး2020မှာတပ်ဖွဲ့ဝင်106ရောက်ပြီးခဲ့တဲ့နှစ်က600ပါဝင်ခဲ့ပါတယ်။ဒီလေ့ကျင့်ခန်းတွေဟာစစ်ဖက်ပူးပေါင်းဆောင်ရွက်မှုပုံမှုကောင်းမှုမျိုးတွေအရေးပါတဲ့လေ့ကျင့်ခန်းတွေဖြစ်တယ်လို့ထိုင်းကာကွယ်ရေးဌာနပြောခွင့်ရထန်ဒရာဗန်နစ်ကပြောပါတယ်